မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအသံလွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Windows App Store Policy Microsoft ပြောင်းလဲဆိုတဲ့သတင်း
UMSCCI Training Institute မှာသင်တန်းများကို online စနစ်ဖြင့်ဖွင့်လှစ်မယ်ဆိုတဲ့သတင်းအော်တိုဘာလ22ရက်မှာမိတ်ဆက်မယ် Huawei Mate 40ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်
ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ Windows App Store Policy Microsoft ပြောင်းလဲဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Microsoft ဟာ Windows ပေါ်က App Store အနာဂတ်အတွက် Policy ကိုပြောင်းလဲခဲ့ပါတယ် Microsoft ဟာ App Developer တွေအတွက်စီမင်း10ခုကိုဖြန့်ချိခဲ့ပါတယ်အဲ့ဒီစီမင်းတွေမှာ App တွေငွေရှာဖို့အသုံးပြုမဲ့လုပ်ငန်းမော်တယ်ဒါမှမဟုတ် Platform ပေါ်က Store ရှင်ပြိုင်မှုကိုမပိတ်ပင်ဘူးဆိုတဲ့အချက်လဲပါဝင်လာပါတယ် Microsoft ဟာစီမင်းတွေနဲ့ App ရှင်ပြိုင်မှုကိုစံညှိုးတစ်ခုတည်းပြုလုပ်ခဲ့တယ်Windows ပေါ်ကပြိုင်ဘက် App Store အခါကြီးငွေတစ်စုံတရာကောက်ခံသွားပါမယ် Microsoft ကတော့ In-App ဝတ်ပေးချေမှုစနစ်ရွေးချယ်မှုအတွက် App ကိုပိတ်ပင်မှာမဟုတ်ပါဘူး Microsoft စီးမြင်းသစ်တွေက Apple နဲ့ Google ကြုံတွေ့နေရတဲ့ပြဿနာကိုရှင်းရှင်းလင်းလင်းတုံ့ပြန်လိုက်တာပဲဖြစ်ပါတယ် Epic Games ဟာ Apple နဲ့တရားရင်ဆိုင်နေရပါတယ် Epic Games က Fortnite တွင်ကိုပိုင်ငွေပေးချေမှုစနစ်ကိုထည့်သွင်းထားပါတယ် Apple နဲ့ Google Policy ထိုးဖောက်ခဲ့ပါတယ် Google နဲ့ Apple ကdigital ကုန်ပစ္စည်းတွေဝယ်ယူမှုအတွက်30ရာခိုင်နှုန်းဖြတ်တောက်မှုကိုလက်ခံဖို့ဖိအားပေးနေပါတယ်။ Apple နဲ့ Google ကတော့ App Store ကနေ Fortnite ကိုဖယ်ရှားခဲ့ပါတယ်။ Epic Games က Apple နဲ့ Google ကိုလည်းတရားစွဲဆိုခဲ့ပါတယ်။ Android သုံးစွဲသူတွေကတော့ Fortnite ကိုအခြားနေရာကနေကစားနိုင်တယ်လို့ iOS သုံးစွဲသူတွေကတော့ install မလုပ်နိုင်တော့ပါဘူး။ဆက်လက်ပြီး UMSCCI Training Institute မှာသင်တန်းတွေကို online စနစ်ဖြင့်ဖွင့်လှစ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ UMSCCI Training Institute မှာသင်တန်းတွေကို Zoom application အသုံးပြုပြီးတော့ online စနစ်နဲ့ October 24ရက်မှာစတင်ဖွင့်လှစ်သွားမယ်လို့သိရပါတယ်။ Business Sales and Marketing Course, Logistics and Supplier Chain Management Course, Business Financial Management Course, Business Management Course, Human Resource Management Course, International Trade Course သင်တန်းတွေကိုဖွင့်လှစ်သွားမှာဖြစ်ပြီးတော့စနစ်တနင်္ဂနွေနေ့တွေမှာတက်ရောက်ရမှာပဲဖြစ်ပါတယ်။သင်တန်းကာလကတော့3လကြာမြင့်မှာဖြစ်ပြီးတော့သင်တန်းကြီးတွေကလည်းရခင် Visit Level 8000ကျပ်ကနေ9000ကျပ်သို့ short ချပေးထားတယ်လို့လည်းသိရပါတယ်။သင်တန်းကို Zoom App ကနေတစင်သက်ဆိုင်ရာဆရာဆရာမများမှဓာတ်ရိုက် live stream တင်ကြားပေးမှာဖြစ်ပြီးတော့ဆွေးနွေးမေးမြန်းလိုတာတွေကိုအတန်းထဲမှာတင်ကြားတက်ခဲ့သူဓာတ်ရိုက်ဆွေးနွေးမေးမြန်းနိုင်မှာပဲဖြစ်ပါတယ်။အဖွဲ့လိုက် classroom တွေနဲ့သင်တန်းသားတွေအချင်းချင်းဆွေးနွေးမေးမြန်းခြင်းတွေဆောင်ရွက်ရမှာဖြစ်ပြီးတော့ homework နဲ့ assignment များရေးသားခြင်းတင်ကြားတက်မြောက်မှုဆိုင်ရာ assignment တွေကို virtual classroom ကနေတစင်ဆောင်ရွက်နိုင်အောင်စီစဉ်ပေးထားတာဖြစ်တယ်လို့လည်းသိရပါတယ်။တက်ရောက်လိုသူတွေအနေနဲ့ UMSCCI Training Institute ရဲ့ Messenger ဒါမှမဟုတ် online application link ကိုရယူဖြည့်ဆွက်ခါ online payment စနစ်နဲ့လျှောက်ထားနိုင်ပြီးတော့
အသေးစိတ်ကို HRD ဌာနဖုန်း3913140469နဲ့233249ကိုဆက်သွယ်စုံစမ်းမေးမြန်းနိုင်ပါတယ်
။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့အော်တိုဘာလ22ရက်မှာမိတ်ဆက်မယ် Huawei Mate 40ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Huawei လူသုံးကုန်ထုတ်ကုန်လုပ်ငန်း CEO နဲ့ Huawei အမှုဆောင်ဒါရိုက်တာတို့က Mate 40ဖုန်းတွေကိုတော့အော်တိုဘာလ22ရက်အလယ်ဥရောပအချိန်14နာရီတိတိမှာမိတ်ဆက်မယ်လို့ Weibo မှာတင်ခဲ့ပါတယ်။အမှုဆောင်ကတော့မျက်လုံးကိုရိုက်ပြထားတဲ့ဗီဒီယိုအတိုလေးကိုမိတ်ဆက်သွားပါတယ်။သဲလွန်စားအရာ Mate 40မှာ Telephoto နည်းပညာပါဝင်နိုင်ပါတယ်။ပေါက်ကြားထွက်လာတဲ့သတင်းတွေအရာ Mate 40, Mate 40 Pro နဲ့ Mate 40 Pro Plus ဆိုပြီးတော့သုံးမျိုးထွက်လာနိုင်ပါတယ်။ Mate 40နဲ့Mate 40 Pro ပုံတွေလည်းပေါက်ကြားထွက်ပေါ်ထားပါတယ်။ Mate 40 Pro မှန်တဲ့ Display ပေါ်မှာ Dual Selfie Punch Hole Design အသုံးပြုထားတာတွေ့ရပါတယ်။ Mate 40 Series တွေမှာ Kirin 9000 ချစ်ဆက်ပါဝင်လာနိုင်ပါတယ်။အခုထောက်ကုန်ကတော့ 5G Modem ပါဝင်တဲ့ Huawei အတွက်ပထမဆုံး 5nm Chip ဖြစ်လာနိုင်ပါတယ်။ Mate 40မှာတော့အဓိကကင်မရာ 108 Megapixel နဲ့အတူ Free Front 9 Pixel Lens နဲ့အတူ 5 Optical Zone နဲ့ Periscope အစိတ်ပိုင်းတစ်ခုပါဝင်တယ်လို့သတင်းထွက်နေပါတယ် ။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသာဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုက်နာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။